Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတောတာရှင်များရှင် VOA American အတန်းရဲ့2014ခုနှစ်နိုဝင်ဘာလ3ရက်အင်္ဂါနေ့မနေ့ပိုင်းစီစဉ်တွေကို Washington မြို့ရောကနေစတင်ထုတ်လွှင့်နေပါပြီ။ Line 2 meter 30 40 48 50ရောကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါပြီရှင်။တောတာရှင်များကျမကြပါရဲ့လား။ကျမနန်းလောက်ပါ။ဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဆန်မူဝင်နဲ့အတူပြောပြပေးမှာပါ။ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသမားတွေတနင်္လာနေ့ကကျင်းပတဲ့ရွေးကောက်ပွဲကိုယူကရိန်းသမ္မတကရှုံချက်ပြစ်တင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒီကနေ့အင်္ဂါနေ့ဟာလွှတ်တော်ဂျာကာလာတက်တန်းဝက်ရွေးကောက်ပွဲအတွက်မဲပေးကြမယ်နေဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကဝါဒဖြန့်ဆန်ရွက်တွေလွှတ်တင်ဖို့အတွက်တောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေကစီစဉ်နေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလောင်ရင်
။ကောင်းပါပြီရှင်။ဒီကနေ့ဆောင်းပါးတွေထဲမှာတော့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်အောင်လာရဲ့ဘီလာရုစ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့
ဗိုလ်ချုပ်မူဂျင်မင်အောင်လာကအခုရပိုင်းလပိုင်းတွေအတွင်းမှာနိုင်ငံခြားခီးစဉ်တွေကိုတော်တော်များများသွားပါတယ်။ကျွန်တော်တို့တမ်းမတော်မှာတော့ကျွန်တော်တို့ရှိတယ်ရပါလေ
စစ်ထောက်လိုင်းရဲ့အရာရှိဟောင်းပုံမှုဟောင်းဦးအောင်လင်းထွတ်ပါရှင်အသေးစိတ်ကိုမကြခင်ကြားကြရမှာပါဒါအပြင်ကွယ်လွန်သူအလွတ်တန်းအလွတ်တင်းထောက်ကိုပါကြီးရဲ့တပ်ပုံဟာသူ့ပုံမဟုတ်ကြောင်း TKBA ကညင်ဆိုတဲ့တင်းကချင်းပြည်နယ်ဖားကန်ဒေသမှာအချင်းနေရီတင်းငင်လာတဲ့တင်းနဲ့နိုင်ငံတကာတင်းတွေထဲမှာတော့အမေရိကန်နိုင်ငံကတက်တန်းတဝက်ရွေးကောက်ပွဲအကျိုးရလတင်းတွေအပြင်ဒုတိယပိုင်းနိုင်ဝဲမှာတော့အပစင်တင်ဆက်နေကြဖြစ်တဲ့ကမ္ဘာမီဒီယာထဲကမြန်မာတင်းမနက်ခင်းအင်္ဂလိပ်စာမြန်မာစီးပွားရေးကဏ္ဍနဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရမှာပါခုအရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးဆန်မိုးဝေကကြေညာပေးပါမယ
်။ Ukraine ရှေ့ပိုင်းကခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ဒေသမှာတနင်္လာနေ့ကကျင်းပတဲ့ရွေးကောက်ပွဲဟာအကြမ်းဖက်သမားတွေ၊ဂျန်းဝင်သွေးထိုးသူတွေနဲ့ဥပဒေမဲ့လှုပ်ဆောင်သူတွေရဲ့ထိန်းချုပ်မှုနဲ့ကျင်းပတဲ့အတူအောင်ရွေးကောက်ပွဲလို့ Ukraine သမ္မတ Petro Poroshenko ကပြောဆိုရှုံချလိုက်ပါတယ်။ရုရှားလိုလားတဲ့ဒဘုံတွေရဲ့မဲပေးရွေးကောက်ပွဲဟာနှစ်လကြာအပြစ်ခံရက်စဲထားတဲ့သဘောတူညီချက်ကိုချိုးဖောက်ပြီးကျင်းပတဲ့မဲပေးပွဲလို့ Mr. Poroshenko ကတနင်္လာနေ့နိုင်ငံတော်ရုပ်သံမင်းကောမှာပြောကြားခဲ့ပါတယ်။ဒါအပြင်ရုရှားနယ်စပ်နားမှာအခုထိစုပ်ပူမှုတွေဖြစ်နေတာတွေနဲ့ပတ်သက်ပြီးဖြေရှင်းနိုင်မယ့်အစီအစဉ်အသစ်တွေကိုချဖို့အင်ကာနေ့မှာသူ့ရဲ့လုံခြုံရေးအကြီးအကဲတွေနဲ့အရေးပေါ်အစည်းအဝေးကျင်းပမှာဖြစ်တယ်လို့လည်းပြောပါတယ်။တနင်္လာနေ့မဲပေးမှုဟာရုရှားစကားပြောသူတွေနေထိုင်ရအရှေ့ပိုင်းဒေသတွေဖြစ်တဲ့လူဟန်စ်နဲ့ဒွန်စ်နက်ဒေသမှာရုရှားလိုလားတဲ့အဖွဲ့တွေအတွက်အစိုးရတက်ပေါ်ပေါက်လာစေဖို့အတွက်လှုပ်ဆောင်တာဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ကတော့ဒီမဲပေးမှုကိုကန့်ကွက်ကြတယ်လို့ရလာတဲ့ရလတ်ကလည်းအတိအမှတ်ပြုမှာမဟုတ်ဘူးလို့ပြောကြခဲ့ပါတယ
်။ဘူကီနာဖာဆိုစစ်တပ်အနေနဲ့တရင်နှစ်ပတ်အတွင်းတန်းပြေအာနာကိုအရက်သားကြပြအစိုးရနဲ့လွှဲပြောင်းပေးရလိမ့်မယ်လို့အာဖရိကတမက္ကကသတ်မှတ်လိုက်ပါတယ်။အာဖရိကတမက္ကရဲ့ငင်းကြဲရေးနဲ့လုံခြုံရေးကောင်စီကအခုလောလောဆယ်မှာတော့ဘူကီနာဖာဆိုနိုင်ငံအပေါ်ဒဏ်ခတ်ရေးယူပိတ်ဆို့တာမျိုးပြုလုပ်ဖို့အစီအစဉ်မရှိသေးဘူးလို့လည်းတင်းနှလာနေမှာပြောပါတယ်။ဒါပေမဲ့စစ်တပ်အနေနဲ့အရသာအစိုးရထံကိုအာဏာလွှဲပြောင်းပေးရလိမ့်မယ်လို့ဆိုပါတယ်။နိုင်ငံကိုကာလကြာရှည်အုပ်ချုပ်ခဲ့တဲ့တမရမစ္စတာကွန်ပိုရီယာနောက်ထပ်တက်တန်းထပ်ပြီးတော့အုပ်ချုပ်နေအောင်အခြေခံဥပဒေကိုပြောင်းဖို့စ조사ရာကနေဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတောက်ကြနေမှာယာရုကနေနှုတ်ထွက်ပေးခဲ့ရပါတယ်။အဲ့ဒီနောက်နိုင်ငံရဲ့အာဏာကိုစစ်တပ်ကရယူလိုက်ပြီးဒုတိယဘုံမူကြီးစီဒါကိုဂျားဖြတ်အစိုးရရဲ့သမ္မတဖြစ်ခန့်အပ်လိုက်ပါတယ်။ဂျားဖြတ်သမ္မတကဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတနင်္လာနေ့မှာတန်တမန်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။သမ္မတကိုကူကားပြီးတော့သတင်းဌာနတွေမှာဖော်ပြတဲ့သတင်းတွေမှာစစ်တပ်ဟာအများသောဆန္ဒနဲ့တင်မြှောက်တဲ့သူကဥဆောင်တဲ့အတွင်ကူပြောင်းရေးအဖွဲ့ကိုအာဏာလွှဲပေးမှဖြစ်တယ်လို့သမ္မတကပြောတယ်လို့ဖော်ပြကြပါတယ်။သူကအချိန်ကာလကိုတော့ပြောဆိုသွားခြင်းမရှိပါဘူး
။တနင်္လာနေ့ကအသေးခံဘုံဖောက်ခွဲခဲ့တာကြောင့်အနည်းဆုံးလူ55ယောက်တို့သေဆုံးခဲ့ပြီးလူပေါင်း100ကျော်ဒဏ်ရာရရခဲ့တဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံနယ်စပ်ကိတ်မှာတနင်္လာနေ့ကအလန့်ချအခမ်းအနားကိုနှစ်နိုင်ငံနယ်ဆောင်တပ်သားတွေကပုံမှန်ကျင်းပခဲ့ကြပါတယ်။နယ်ဆက်ဝါဂါနယ်ဆက်ကိတ်မှာတနင်္လာနေ့အလန့်ချအခမ်းအနားမပြုလုပ်ဖို့အတွက်ကနဦးကစီစဉ်ခဲ့ပေမဲ့ဒါကိုဖျက်သိမ်းလိုက်ပြီးအခမ်းအနားကျင်းပခဲ့တာကို အမျိုးသားအမျိုးသမီးနဲ့ကလေးလူငယ်တရာကျော်လာရောက်ကြည့်ရှုခဲ့ကြတာပါအခုလိုအများပြားလာရောက်ကြည့်ရှုတာကိုကြည့်ရင်အကျန်းဖက်သမားတွေရဲ့တရေဘောကြောင့်လည်းလုံရအတွက်ပြည်သူတွေရဲ့စိတ်ဓာတ်ကိုမချိုးနိုင်ဘူးဆိုတာပြနေတယ်လို့ပန်ချက်ပြင်းနဲ့စစ်တပ်အကြီးကဲဒုဗိုလ်ချုပ်ကြီးနဗစ်ဇာမန်ကပြောကြလိုက်ပါတယ်တနင်္လာနေ့ကအလန့်ချအခမ်းအနားကိုလာရောက်ပြီးကြည့်ရှုသူတွေပြန်ကြတဲ့အချိန်မှာပါကစ္စတန်နယ်စပ်ခိတ်နဲ့ပေ1600ကျော်လောက်အကွာကကားရဖို့ထားတဲ့နေရာမှာဘုံပေါက်ကွဲခဲ့တာဖြစ်ပါတယ်။ပွဲပြီးပွဲကြည့်သူတွေခိတ္တဆားတောက်ကြတဲ့နေရာနားမှာဘုံခွဲသူကဘုံကိုဖောက်ခွဲခဲ့တာဖြစ်ပါတယ်။အခုတိုက်ခိုက်မှုအတွက်ပါကစ္စတန်မှာရှိတဲ့တာလီဘန်အဖွဲ့အနည်းဆုံး2ဖွဲ့လောက်ကသူတို့လှုပ်ဆောင်တာလို့ကြေညာလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကတော့ဒီတိုက်ခိုက်မှုအတွက်ရှုံချလိုက်ပြီးသေဆုံးဒဏ်ရာရသူတွေရဲ့မိသားစုဝင်တွေစီကိုခြေခွဲဝမ်းနည်းစကားပြောကြားခဲ့ပါတယ်။အခုလိုလှုပ်ဆောင်သူတွေကိုအများဆုံးရှာဖွေဖော်ထုတ်အရေးယူဖို့လဲပါကစ္စတန်အစိုးရကိုတိုက်တွန်းလိုက်ပါတယ်။
ဤရနိုင်ငံကာဘာလာမြို့မှာကျင်းပမဲ့အာရှူရာနှစ်ပတ်လည်ဘာသာရေးပွဲတော်ကိုတွားကြတဲ့ရှီယက်ဖျားဘူးတွေကိုရည်ရွယ်ပြီးဘုံဖော်ခွဲတက်ခတ်မှုတွေစက်တိုက်ပြုလုပ်နေတာကြောင့်အာနာဘိုင်ကထိတ်တန့်အဆင့်လုံခြုံရေးသတိပေးနှိုးဆော်မှုပြုလုပ်ထားရပါတယ်။လွန်ခဲ့တဲ့ရက်ကဘက်ဂရက်မြို့မှာလူ23ဦးသေဆုံးခဲ့ရတဲ့တက်ခတ်မှုနှစ်ခုဟာသူတို့လက်ချက်ဖြစ်တယ်လို့ Sunni IS စစ်သွေးကြွတွေကတင်းလာနေမှာပြောဆိုခဲ့ပါတယ်။ Islamic စစ်သွေးကြွတွေကဒီဘာသာရေးပွဲတော်ကိုရှီယက်ဘာသာဝင်တွေရဲ့မိစာပွဲလို့ခေါ်ဆိုလိုက်တယ်လို့အစိုးရကလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲရအောင်တိုက်ခိုက်မှာဖြစ်တယ်လို့ပြောပါတယ်။တနင်္လာနေ့မှာဘုံ၃လုံးပေါက်ကွဲခဲ့ပြီးစစ်သား၂ဦးပါဝင်နောက်ထပ်လူ၁၀ဦးသေဆုံးသွားတယ်လို့အီရတ်အာနာဘယ်နီကပြောပါတယ်။ဘက်ဂရက်မြို့ကတပ်ဖွဲ့တွေအနေနဲ့မြို့တော်နဲ့မိုင်60လောက်အကွာမှာရှိတဲ့ကာဘာလာကိုတွားရလမ်းတစ်လျှောက်မှာအမြင့်ဆုံးလုံခြုံရေးတပ်လှန်ထားတယ်လို့လည်းအီရတ်ရဲအရာရှိတဦးကပြောပါတယ်။အင်္ဂါနေ့အရှူရာမှာကျင်းပမယ့်နှစ်ပတ်လည်ဘာသာရေးပွဲဟာ9ရာစုရှီယိတ်မွတ်စလင်နဲ့ဆူနီမွတ်စလင်တို့နှစ်ချမ်းကွဲခဲ့တဲ့အထိတ်မှတ်လည်းဖြစ်ပါတယ်ခင်ဗျာ
။ UAE American Tan မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဦးကမှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American ပြည်ထောင်စုမှာဒီကနေ့အင်ကာနေဟာလွှတ်တော်ဂျားကာလာတက်တန်းဝဲရွေးကောက်ပွဲအတွက်မဲပေးကြမယ်နေဖြစ်ပါတယ်ဒီရွေးကောက်ပွဲဟာ10နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်နေလွှတ်တော်မှာ Republican Party ဘက်ကထိန်းချုပ်နိုင်မဲ့ရွေးကောက်ပွဲလို့အကြေခတ်တွေကခန့်မှန်းကြပါတယ် Democratic Party ကသမ္မတ Barack Obama ရဲ့သမ္မတတက်တန်းကုန်ကန်နီးနှစ်နှစ်အတွင်းခန့်မှန်းထားတဲ့အတိုင်းလွှတ်တော်မှာ Republican Data ထိန်းချုပ်နိုင်ခဲ့ရင်နိုင်ငံရေးပြဿနာအစ်စ်တွေပေါ်ပေါက်လာနိုင်တယ်လို့တွက်ဆနေကြတာဖြစ်ပါတယ် American ပြည်ထောင်စုမှာရှီယိုဆွေအယူဝါဒပြင်းထန်သူတွေဖြစ်နေရေဘူးကသတ်မှတ်ထားခံရတဲ့ Republican Party ဝင်တွေဟာအမတ်နေရာ435နေရာရှိတယ်အောက်လွှတ်တော်မှာအမတ်နေရာ233နေရာရပြီးထိန်းချုပ်ထားရကနေနောက်ထပ်အမတ်နေရာတွေလည်းထပ်ပြီးရနိုင်ကြရှိနေပါတယ်လက်ရှိမှာတော့သဘောထားပွင့်လင်းသူတွေဖြစ်တဲ့ Democratic Party ကအမတ်နေရာ100ရှိတဲ့အထက်လွှတ်တော်မှာ55နေရာရထားပါတယ်ဒါပေမဲ့အခုရွေးကောက်ပွဲကနေ Republican Party အမတ်အများစုနေရာကိုရသွားနိုင်ကြရှိနေတာပါအောက်လွှတ်တော်ကအမတ်နေရာအားလုံးနဲ့အထက်လွှတ်တော်ကအမတ်နေရာ3ပုံ2ပုံအတွက်အခုရွေးကောက်ပွဲမှာမဲပေးရွေးချယ်ကြမှာဖြစ်ပါတယ်2012ခုနှစ်သမ္မတရွေးကောက်ပွဲမှာဒုတိယအကြိမ်၄နှစ်တက်တန်းအတွက်ပြန်လည်အရွေးခံခဲ့ရတဲ့သမ္မတအိုဘားမားကတော့အခုရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှာမဟုတ်ပေမဲ့သူ့ရဲ့မူဝါဒတွေဟာဒီရွေးကောက်ပွဲပေါ်မှာတော့တက်ရောက်မှုရှိနေပါတယ်
မြောက်ကိုရီးယားနိုင်ငံဘက်ကနေပြပြောင်းလာသူတွေနဲ့ပေါင်းထားတဲ့တောင်ကိုရီးယားတက်ကြွလှုပ်ရှားသူများအဖွဲ့ဟာမြောက်ကိုရီးယားနိုင်ငံဘက်ကိုဝါဒဖြန့်ချီဘူပေါင်းကြီးတွေလွှတ်တင်ဖို့အတွက်ဆက်ပြီးပြုလုပ်သွားမှာဖြစ်တယ်လို့ပြောဆိုပါရယ်ဒါပေမဲ့အဲ့ဒီလိုမလုပ်ခင်အသေးစိတ်အချက်လက်တွေကိုတော့လူထုကမပြောသေးပါဘူးဆိုးမျိုးတော်မှာအခြေစိုက်တဲ့မြောက်ကိုရီးယားလွတ်မြောက်ရေးတိုက်ပွဲအဖွဲ့ဝင်ခေါင်းဆောင်ပတ်ဆန်ဟတ်က VOE ကိုပြောကြားရမှာဒီဘူပေါင်းတွေမှာထည့်သွင်းထားတဲ့လက်ကမ်းစာတွေမှာရေးသားထားတာတွေဟာလျှို့ဝှက်ချက်တွေလို့သူအနေနဲ့မယုံကြည်တဲ့အကြောင်းပြောပါတယ်။ဒါပေမဲ့သူတို့အဖွဲ့အနေနဲ့ထုတ်မပြောရတဲ့အကြောင်းကတော့ကိုရီးယားကျွန်းဆွယ်တည်ငြိမ်မှုကိုမပြက်ပြားစေချင်လို့ပဲဖြစ်တယ်လို့ပြောပါတယ်။ဒီဘူပေါင်းကြီးတွေဟာမြောက်ကိုရီးယားနိုင်ငံရဲ့တစ်ဖက်ဆွန့်ထိမရောက်နိုင်တဲ့အကြောင်းဒါပေမဲ့လက်ကင်ဖုံအလုံးကြီးသုံးသန်းအသုံးပြုနေတဲ့တန်းပြီမှာစာရွက်တွေဘောကအကြောင်းအရာတွေဟာတမဟုတ်ချင်းပြက်နှံ့သွားနိုင်ကြောင်းပတ်ကပြောပါတယ်။ပတ်က2013ခုနှစ်အတွက်တီထွင်ဖန်တီးနိုင်စွမ်းရှိတဲ့သဘောထားကွဲလွဲသူအဖြစ်ချီးမြှင့်တဲ့ Vaclav Havel နိုင်ငံတကာစုကိုရရှိထားခဲ့သူဖြစ်ပါတယ်သူတို့အုပ်စုရဲ့ပြုံရမ်းစန့်ကျင်ရေးဆော်ရွက်စာတမ်းတွေကြောင့်မြောက်ကိုရီးယားက CIA ပြန်လည်ပြီးတော့ချင်းချောက်တာခံခဲ့ရပူပါတယ်
အာဖဂန်နစ္စတန်နိုင်ငံကနေဥရောပဘက်ကိုရွှေ့ပြောင်းအခြေချဖို့အတွက်လာရောက်သူ24ဦးရဲ့မနေ့လိုက်ပါလာတဲ့ခီးတန်တင်မော်တော်တစ်စီးဟာတနင်္လာနေ့ကတူရကီကမ်းရိုးတန်းနားမှာနှိမ့်မြုပ်သွားခဲ့ပါတယ်။တူရကီကမ်းခြေဆောင်တပ်ကမော်တော်ထဲမှာပါလာသူ9ဦးကိုအစ္စတန်ဘူရဲ့ဘော့စဖရပ်စ်ရေလက်ကြားနားကရေပြင်ထဲမှာကယ်ဆယ်နိုင်ခဲ့ပေမဲ့နောက်ထပ်12ဦးလောက်ပျောက်ဆုံးနေသေးတယ်လို့ဆိုပါတယ်။ကမ်းခြေဆောင်တပ်ဖွဲ့ကမော်တော်တွေ၊ဟယ်လီကော်ပတာတွေသုံးပြီးရှာဖွေရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေပါတယ်။ဘာကြောင့်အဲ့ဒီတင်မော်နှိမ့်မြုပ်တယ်ဆိုတာကိုတော့သေးသေးချာချာမသိရသေးပါဘူး။အခုလိုလာရောက်ကြသူတွေဟာဘူဂေးရီးယားတို့ရူမေးနီးယားတို့လိုဥရောပတမကနိုင်ငံတွေစီမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းသူတွေဖြစ်နိုင်တယ်လို့ဆိုပါတယ်။လူမှန်ခုတ်ခိုးထုတ်သူတွေကိုဒေါ်လာ 8,900 ကျော်လောက်ပေးပြီးအခုလိုတရားမဝင်ရေချောင်းကနေဝင်ရောက်လို့ရှိပါတယ်။မော်တော်နှိမ့်မြုပ်ပြီးရေထဲကျသွားသူတွေဟာအသက်ကအင်ဂျီတွေပါရင်တောင်မှရေခဲမတက်အေးနေတဲ့ရေပြင်မှာတည်ဆုံးနိုင်ပွဲရရှိနေပါတယ်။အာဖရိကနဲ့အရှေ့လယ်ပိုင်းမှာနေထိုင်တဲ့တိမ်တောင်းချီတဲ့ဒေတာကန်တွေကအခုလိုလုံခြုံစိတ်ချမှုမရှိတဲ့မော်တော်တွေနဲ့လာရောက်လေရှိတာပါ IOM ခေါ်နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့ကတော့ဒီနှစ်ရဲ့ပထမ10လအတွင်းမှာပဲဥရောပဘက်ကိုဘေးကင်းရန်ကင်းရောက်လာသူ3000ခွဲရှိပေမဲ့လူပေါင်း 3200 လောက်ကလှေမောက်လို့ရင်းနှစ်သေးဆုံးရတယ်လို့ဆိုပါတယ
်စက်တင်ဘာ17ရက်နယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးဗဟုသုတမျှော်စင်အဆောက်အဦကြီးကိုအကြမ်းဖက်တိုက်ခိုက်ဖျက်ဆီးတာခံခဲ့ရပြီးတဲ့နောက်73နှစ်ခန့်အကြာမှာနောက်ထပ်အသစ်ဆောက်လုပ်တဲ့ကမ္ဘာကုန်သွယ်ရေးဗဟုသုတအဆောက်အဦကိုနယူးယောက်မြို့တော်မှာပြန်ပြီးတော့ဖွင့်လှစ်လိုက်ပါတယ်တရားခွန်ဒီကောင်ကဗျာ1985ပြည်အမြင့်ရှိတဲ့မိုးမြော်အဆောက်အုံကြီးရဲ့ဆောက်လုပ်တဲ့တန်ဖိုးဟာအမေရိကန်ဒေါ်လာတန်ပေါင်း 3,900 ဖြစ်ပြီးတော့ထင်ရှားလူသိများတဲ့နယူးယောက်မန်ဟတန်ရပ်ကွက်ကြီးကိုအုံမိုးနေတယ်လို့ဒီအဆောက်အုံကြီးဟာမြောက်အမေရိကတစ်ခွင်မှာအမြင့်မားဆုံးဖြစ်ပါတယ်ဒီဆောက်အုံကြီးကိုပြိုကျပစ္စည်းခဲ့ရတဲ့ညီနောင်မျှော်စင်အဆောက်အုံတရှိရာနေရာမှာပဲပြန်လည်ပြီးတော့ဆောက်လုပ်ခဲ့တာဖြစ်ပါတယ်အစ်စ်ဆောက်လုပ်တဲ့ကမ္ဘာကုန်သွယ်ရေးဗဟုသုတအဆောက်အုံမှာကွန်တီနက်စ်ပုံနှိပ်ဖြန့်ချီလုပ်ငန်းရုံးခန်းအစိုးရရဲ့အထွေထွေဝန်ဆောင်မှုစီမံခန့်ခွဲရေးဌာန China Center တို့ပါရှိတယ်လို့တခြားငှားရမ်းထားသူတွေထဲမှာကြော်ညာကုမ္ပဏီရင်းနှီးမြှုပ်နှံမှုနဲ့ဖျော်ဖြေရေးကုမ္ပဏီတွေပါဝင်ပါတယ်။မူလညီနောင်မျှော်စင်အဆောက်အဦကြီးကို2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာ Al Qaeda အကြမ်းဖက်သမားတွေကအပိုင်စီးလာတဲ့လေယာဉ်ခီးတဲ့လေယာဉ်ကြီးနှစ်စီးနဲ့ဝင်ပြီးတော့တိုက်ပြီးဖျက်ဆီးခဲ့တာပါ။အဆောက်အဦနှလုံးစလုံးပြိုကျခဲ့ရတယ်လို့လူပေါင်း 2,900 ကျော်သေဆုံးခဲ့ရပါတယ်။
ငါနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးဆမ်မိုးဝေတို့ကကြေညာပေးခဲ့ကြတာပါခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်အရင်ဆုံးတော့မြမသတင်းနဲ့စပါမယ်မြမကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတနင်္လာနေ့ကဘီလာရုစ်နိုင်ငံကိုချစ်ကြည်ရေးခရီးစဉ်အဖြစ်ရောက်ရှိလာပါတယ်ဒါအပြင်ခရီးစဉ်အတွင်းခေတ္တရပ်နာခဲ့တဲ့ရုရှားနိုင်ငံမော်စကိုမြို့မှာရုရှားစစ်ဘက်အရာရှိတွေနဲ့တွေ့ဆုံပြီးနိုင်ငံစစ်ဘက်နည်းပညာပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ကြတာပါအနောက်အုပ်စုနိုင်ငံတွေထဲမှာအထူးသဖြင့်အမေရိကန်နဲ့သဘောထားတင်းမာနေတဲ့ဘီလာရုစ်နိုင်ငံကိုသွားတဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ဟာနိုင်ငံတကာဆက်ဆံရေးချိန်ခွင်ရှာညှိတဲ့သဘောမျိုးတက်ရောက်နေတယ်လို့မြန်မာစီရေးကျွမ်းကျင်သူတူက VOA ကိုပြောပါရယ်မိုက်အင်ဂျင်နိုင်ငံအကြောင်းဆုံးပြောပြမှာပ
ါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အဖွဲ့ဟာဘီလာရုစ်နိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရချစ်ကြည်ရေးခီးစဉ်ဖြစ်သွားရောက်တာပါဒီခီးစင်မှာစည်ရေးအရာနှစ်နိုင်ငံအကျိုးတူကိစ္စရပ်တွေဆွေးနွေးဖို့နဲ့ယဉ်ကျေးမှုဆိုင်ရာတွေကိုလေ့လာဖို့ဖြစ်တယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြထားပါတယ်။ဘယ်လာရုစ်နိုင်ငံမရောက်ခင်မှာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာရုရှားနိုင်ငံမော်စကိုလေဆိပ်မှာခေတ္တခဏရန်နာခဲ့ပြီးရုရှားစစ်ဘက်အရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီခီးစင်မှာစည်ရေးနိုင်ငံရေးအရာပါဝင်တာတွေ့ရတာကြောင့်နိုင်ငံအကြီးအကဲတာဝန်ကိုလွှဲပြောင်းယူဖို့အလားအလာရှိတဲ့စစ်တပ်ကခေါင်းဆောင်တွေလှုပ်လှိမ့်လှုပ်ထရှိတဲ့ပြပခီးစင်မျိုးဖြစ်တယ်လို့စစ်ထောင်လန်းရေးအရာရှိဟောင်းဗိုလ်မှူးဟောင်းဦးအောင်လက်ထွတ်က VOA ကိုပြောပါတယ်။
ဒီမူရင်းမေအောင်လိုင်ကအခုရပိုင်းလပိုင်းတွေအတွင်းမှာနိုင်ငံသားခီးစင်တွေကိုတော်တော်များများသွားပါတယ်အဲ့တော့ကျွန်တော်တို့တပ်မတော်မှာတော့နိုင်ငံကောင်းဆောင်တင်ဖို့အချိန်ကနီးတဲ့အချိန်ကမျိုးမှာအလူကြီးလုပ်တဲ့သူတွေကကောင်းဆောင်ပေါ်ဒီဗိုလ်ချုပ်ကြီးလိုဟာမျိုးကိုနိုင်ငံတကာကောင်းဆောင်နေတဲ့တိတိဆဆမရအောင်သူကနိုင်ငံတကာကိုတော်တော်များများလွှတ်တာတွေတော့ရှိပါတယ်ကျွန်တော်အမြင်ပြောရင်တော့တကယ်လို့များပမာပြီးမှာအခုတိုင်းပဲပေါ့လေနိုင်ငံရေးပြောင်းလဲတွေမရှိဘူးဖွဲ့စည်းပုံအခြေခံဥပဒေမပြောင်းဘူးဆိုရင်တော့နောင်သမရအတွက်ကိုဘုရားမူကြီးမြေအောင်လည်းကိုများညှော်မှန်းသားသလားဆိုတဲ့အမြင်မျိုးကျွန်တော်စဉ်းစားမိပါတယ်ခင
်ဗျစီးရေးအရာကြည့်ရင်မြောက်ကိုရီးယားနဲ့စီးရေးဆက်ဆံမှုရပ်ဆိုင်းထားခြင်းတစ်ဖက်မှာလည်းတရုတ်နဲ့ဆက်ဆံရေးကအရင်လောက်နီးနီးကပ်ကပ်မရှိတာကြောင့်စီးရေးနိုင်ငံရေးအရာချိန်ထိုးပြီးသွားတဲ့ခီးစဉ်ဖြစ်တယ်လို့လည်းဦးအောင်လက်ထွန်းကပြောပါတယ
်ဒီတရုတ်နဲ့ဒီဆက်ဆံရေးကကျွန်တော်တည့်ရတဲ့လောက်ကတော့တော်အောင်ဆန်းစုကြည်ကိုယ်တိုင်လည်းတရားဝင် ခြေစဉ်အနေနဲ့တရုတ်ပြည်ကိုမတားခင်မှာပေါ့လေရှေးလာလောက်မှာသွားလဲမယ်ဆိုသိရပါတယ်တရုတ်နဲ့ဒီနိုင်ငံရေးစီရေးဆက်ဆံရေးဘက်မှာလည်းမမခုလက်ရှိအစိုးရရခိုင်စစ်အစိုးရတော့တိတ်ရင်းနေနေလားဆက်ဆံမှုကိုမုံမရဲဖြစ်တယ်လို့တရုတ်ဘက်ကလည်းအခုလက်ရှိဖြစ်နေတဲ့မြစ်ဆုံဆဲကိစ္စတွေဝမ်ပေါင်ကိစ္စတွေပေါ်မှာမူတည်ပြီးတော့မှဒီလက်ရှိပမာစိုးရဆက်ဆံရေးပိုင်းကနည်းနည်းလေးကျဲလာတဲ့အနေအထားမျိုးရှိပါတယ်။ဒါကြောင့်မို့အခုဘီလာရုစ်သွားတာကဘီလာရုစ်ဒီအမေရိကန်နဲ့ဒါမတည့်တဲ့နိုင်ငံလို့ကျွန်တော်တို့ပြောလို့ရပါတယ်။ရုရှားရဲ့နိုင်ငံလို့လည်းကျွန်တော်တို့သုံးသပ်လို့ရတယ်။ရုရှားနဲ့ပမာစစ်တပ်နဲ့ကစစ်ဆိုးရဖြစ်တဲ့ချောင်းလုံးပေါ့လေ။အင်းငြိစီမံကိန်းတွေပါပြီးအပါဝင်အားလုံးကထိတွေ့ဆက်ဆံမှုတွေကျွန်တော်တို့ရှိခဲ့ပါတယ်။အဲ့တော့စစ်ရေးကနိုင်ငံရေးပိုင်းရောကိုချိန်ထိုးပြီးတော့မှသွားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒါအပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကိုပြန်ပြီးချိန်ခွင်ရှာညှိတဲ့သဘောလဲတွေ့ရတယ်လို့သူကဆိုပါတယ
်သူတို့ထင်တယ်လို့ဗမာဆိုတာဖြစ်လာတဲ့အခါမှာဒါအမေရိကန်ဆိုတာပိုင်းနေတယ်လေနောက်ပြန်ဆိုရမယ်ညီထောင်လို့ဖြစ်လာတဲ့အခါမှာအရင်ဆုံးတစ်တရကန်တစ်တဲ့တာဥအောင်တော့နာမည်ကြီးပါကျွန်တော်တို့ခင်တဲ့ကသူ့ nickname နေနဲ့ပုံသားလို့ကျွန်တော်တို့ပေးထားတာပါအဲ့လိုပြောလို့ပဲဒီတိုင်းကိစ္စပါဝင်ကျန်တဲ့ကိစ္စကြီးအများကြီးမှာသံဃာရေးခင်းတာပါတယ်ဗျအဲ့ဒီဒီမှာဥအောင်တောင်းရဲ့လက်ချက်မတင်ပါဘူးဥအောင်တောင်းကအလုံးပြည့်တဲ့အတိုင်းပါပဲသွားလေသူတာဗိုလ်ချုပ်မှုကြီးတန်းချီရဲ့တကယ်လက်ကရုံးတောင်းမှုကြီးကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ဥအောင်တောင်းကိုအမေရိကန်ဆိုးရကပြောလိုက်တာဒီဗမာဆိုးရလက်ရှိစစ်ဆိုးရပဲပြောမှာဗျဟိုစစ်တပ်ဒီဘောချွတ်ထားတာတွေပဲအတီးပေါ်မှာအလုံးပြည့်ရမှုရှိပါတယ်ဒါကြောင့်လို့ဒါမျိုးကြီးမင်းအောင်လိုက်အနေနဲ့လည်းပြန်ပြတဲ့အနေနဲ့ရုရှားနဲ့တို့လည်းထိတွေ့လို့ရတယ်ဆိုတဲ့ပုံစံမျိုးကလည်းပရိုက်တော်နီးရပြင်းတော့ဆက်ဆက်နေတယ်လို့မြင်ပါတယ
်။2011ခုနှစ်ဒီဇင်ဘာလမှာဘယ်လာရုစ်နိုင်ငံဝန်ကြီးချုပ်မီခိလ်မြန်နီကိုဗစ်ချ်ဟာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ရောက်ခဲ့ပြီးပညာရေး၊စိုက်ပျိုးရေး၊စက်မှုလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်နှစ်နိုင်ငံသဘောတူစာချုပ်ချုပ်ဆိုခဲ့ကြပါတယ်။ဒါအပြင်2012ခုနှစ်ဧပြီလမှာဝင်ကြီးချုပ်မြန်နီကိုဗစ်ချ်ဟာမြန်မာနိုင်ငံကိုဒုတိယအကြိမ်ချစ်ကြည်ရေးခီးစဉ်ဖြစ်သွားရောက်ခဲ့ပြီးနှစ်နိုင်ငံပူးတွဲပြီးရေနံသဘာဝဓာတ်ငွေ့တက်ထုတူးဖော်မှုအလားအလာတွေကိုလည်းလေ့လာခဲ့ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးဟာ2010ပြည့်နှစ်ကအမေရိကန်ဒေါ်လာ2,000,000,000ရှိခဲ့ရာကနေ2011ခုနှစ်မှာ2,800,000,000ထိတိုးမြင့်ခဲ့တာပါ။အထူးသဖြင့် multi purpose vehicle လို့ခေါ်တဲ့မော်တော်ယာဉ်တွေကို Belarus ကနေမြန်မာနိုင်ငံကိုတင်သွင်းနေတာပါရှင
်သောရရှင်များရှင် American ပြည်ထောင်စုရဲ့မြန်မာအပေါ်အရေးယူဒဏ်ခတ်မှုစီးရင်ထဲမှာအာဏာရပါတီကြီးတွေကဩဇာကြီးတဲ့ဦးအောင်တောင်းကိုထည့်သွင်းလိုက်ပါတယ်အခုလိုလောက်ရကိုကြည့်မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုထိစပ်ဆက်ဆံနေတယ်လို့ပဲလိုအပ်တယ်လို့ဖိအားပေးသွားမယ်သဘောလည်းတွေ့ရပါဗျ။မြန်မာနိုင်ငံရေးအပြောင်းလဲအတွေ့အခုလိုဖိအားပေးဆောင်ရွက်မှုတွေကအစိုးဘက်ကိုဦးတည်နိုင်သလားအကောင့်ဘက်ကိုဦးတည်နိုင်သလားသောတာရှင်တွေကရောဘယ်လိုယူဆကြပါသလဲအခုလာမယ့်အင်္ဂါနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-3-5-5-5 လေးနဲ့ first number 1-2-3-2-3-5-5-5-2တို့ကိုဆက်သွယ်နိုင်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါရရှင်။မြမကကွယ်ရေးဦးစီးဌာနကပေးပို့တဲ့အလွတ်သတင်းထောက်ကိုပါကြီးအမှုနဲ့ပတ်သက်တဲ့ဒုတိယအကြိမ်သတင်းထုတ်ပြန်ချက်မှာဖော်ပြပါရှိတဲ့သက်ပုံတွေထဲကလက်ကင်ထားတဲ့ပုံဟာကွယ်လွန်သူကိုပါကြီးရဲ့ပုံမဟုတ်ကြောင်း DKBA ကအငင်းဆိုပါရယ်။အဖြစ်အဆုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရယ်
။စစ်တပ်ကပြစ်ခတ်ဖမ်းဆီးရင်တေဆုံးသွားရတယ်ဆိုပြီးသတင်းထုတ်ပြန်ထားတဲ့အလွတ်သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်နဲ့ပတ်သက်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်ကာကွယ်ရေးဦးစီးဌာနကစက်တင်ဘာ26ရက်ကြိုက်မရောဖြစ်စဉ်ဆိုပြီးဒုတိယအကြိမ်သတင်းထုတ်ပြန်မှုကိုပေးပို့ခဲ့တာပါဒီထဲမှာပါတဲ့ဓာတ်ပုံအတော်များများဟာလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့ဓာတ်ပုံများဖြစ်ပြီး
ကိုပါကြီးပုံအဖြစ်နဲ့ပြသထားတဲ့လက်နက်ကင်ထားတဲ့ပုံဟာဒီကေဘီရဲ့ရဲဘော်တအူးပုံသာဖြစ်ပြီးအလွတ်သတင်းတော့ကိုပါကြီးပုံမဟုတ်ကြောင်းဒီမိုကရေစီကရင်အကျိုးပြုတက်မလို့ဒီကေဘီရဲ့ကလိုထူပေါ်ပြွာကစစ်ဦးစီးဒုတိယရန်ပုံမှုထွန်းထွန်းကဆိုပါတယ်အဲ့ဒါကိုပါကြီးပုံမဟုတ်ဗျဘာဖြစ်လို့ကျွန်တော်ကြရဲဘော်ခိုင်နေပုံမှာဘာဖြစ်လို့တေချောင်းသိကျင်ပုံနဘောရှေ့ကြီးတိုင ਲੋਕਾਂ ਦਬੋ ਦਵਾ ਜਾਂ ਤਰੇਂ ਜੀ ਨੇ ਤੂੰ ਦਵਾ ਮਾ ਬੈ ਲੇ ਸੋ ਰੋ ਐਡੀ ਆ ਚਨੋ ਡਿਗੀ ਵੀ ਜਾ ਯੌ ਰਾ ਨੇ ਮਸਾ ਮਾ ਵੂ ਹੋ ਕਿਥੇ ਮੈਂ ਤਰੇਂ ਜੀ ਲੈ ਕਿਥੇ ਮੈਂ ਤੂੰ ਦਵਾ ਮਾ ਬਾ ਵੇ ਕੇਈ ਮੈਂ ਤਰੇਂ ਜੀ ਤੂੰ ਦਵਾ ਮਾ ਬਾ ਵੇ ਤੂੰ ਆ ਯੌ ਨੇ ਮਾ ਵੇ ਤੂੰ ਲੋਕਾਂ ਦਬੋ ਦਵਾ ਆ ਲੇ ਸੋ ਰੋ ਐਡੀ ਮਾ ਤੂੰ ਰੇ ਯੇ ਬੋ ਨੇ ਦਬੋ ਦੋਏ ਜੀ ਲੈ ਯਾਈ ਮਾ ਵੇ ਸੋ ਰੋ ਐਡਾ ਕੋ ਬਾ ਜੀ ਆ ਟਫ ਹੋ ਯੇ ਹੋ ਮੋ ਦਾ ਰੋ အဲ့ဒီဟာပုံနဲ့ပြပြီးတော့ဒါပြလို့မရပါဘူ
းကာကွယ်ရေးဦးစည်းဌာနရဲ့ဒုတိယကြိမ်သတင်းထုတ်ပြန်ချက်ထဲမှာတော့တေဆုံးသွားသူကိုပါကြီးဟာရဲနဲ့စစ်တပ်ရဲ့စစ်ဆေးချက်အရသူ့ကိုယ်သူ DKBA တပ်ဖွဲ့ဝင်ဖြစ်တယ်လို့သာထွက်ဆိုသွားတယ်ဆိုပြီးရေးသားထားပါတယ် DKBA ရဲ့စစ်စင်ရေးမှာပူးပေါင်းပါဝင်ခဲ့တဲ့အတွက်လဲသူ့ကိုရန်သူတဦးလို့သာဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းဆိုထားပါတယ်သတင်းသမားလို့ပြောရအောင်သတင်းသမားနဲ့ပတ်သက်တဲ့ပစ္စည်းများမတွေ့ရဘူးလို့လည်းရေးသားထားပြီးဒီဖြစ်စဉ်နဲ့ပတ်သက်လို့တက်မတော်လှုပ်ထုံးလုံနီးအရာအော်တိုဘာလ26ရက်နေ့ကနေစတင်ပြီးဗိုလ်မှူးကြီးအဆင့်ဦးစီးတဲ့စုံစမ်းစစ်ဆေးရေးခုံရုံးနဲ့ဖြစ်စဉ်ကိုစီစစ်လျက်ရှိတယ်ဆိုပြီးထုတ်ပြန်ထားပါတယ်။ဒီစာကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်သတင်းဌာနတွေကိုအော်တိုဘာလ31ရက်နေ့ကဖြန့်ဝေပေးခဲ့တာပါ။ပြီးခဲ့တဲ့အော်တိုဘာလ4ရက်နေ့မှာတေဆုံးသွားပြီဆိုပြီးစစ်တပ်ကသတင်းထုတ်ပြန်ထားတဲ့ကိုပါကြီးရဲ့အလောင်းကိုတော့တေမှုတေခင်းအရာစုံစမ်းစစ်ဆေးနိုင်ဖို့အတွက်နိုဝင်ဘာလ5ရက်နေ့မှာအလောင်းတူဖို့နိုင်ရေးမိသားစုကိုမနေ့ကပဲကြိမ်မျောရဲစခန်းကအကြောင်းကြားလာခဲ့ပါတယ်။ကြိုတင်လာဖို့အတွက်အကြောင်းကြားထားတဲ့အတွက်မိသားစုကတော့နိုဝင်ဘာလ4ရက်နေ့မှာစတင်ခီးထွက်မှာဖြစ်ပါတယ်။မိသားစုရဲ့ဆန္ဒအရအလောင်းတည်ဆောင်နိုင်ဖို့အတွက်ကိုလည်းနိုင်ရေးကူညီမှုအသင်းရန်ကုန်ကနေကူညီပေးသွားမယ်ဆိုပြီးကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကပြောပါတယ်။
ကျမအောင်ဖုံးချက်ပြီးတောင်းကြထားတယ်ပေါ့နော်။ဟုတ်ဆရာဥရောပရှင်အောင်လည်းအကူညီတောင်းမှုနဲ့ပေါ့နော်။သူတို့ရှိရာကုညီနဲ့ဩက္ခရာကိုလည်းမပြီးသွားပြီပေါ့နော်။ဒီအေးအေးချမ်းကားနဲ့ကုညီနဲ့တကယ်လို့အချိန်ကိုကြိုပြောမယ်ဆိုစက်မှန်လိုက်အောင်ဆိုလည်းစောင့်မယ်။တကယ်လို့ဘယ်နေ့ပဲရဲ့ကိုသွားပြီးတော့မှဘယ်အချိန်ထွက်လာကြပါဆိုလို့သူတို့ထွက်လာမယ်လို့ပြောတယ်။
ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်ဖွဲ့စည်းစဉ်ကဗဟိုလူငယ်ခေါင်းဆောင်တဦးဖြစ်ခဲ့ပြီး၃ရောင်ချဲအဖွဲ့ဝင်ចောင်းသားတဦးလည်းဖြစ်ပါတယ်။သူဟာမြန်မာနိုင်ငံထုတ်ဂျာနယ်၃ဆောင်လောက်မှာအောင်ကြီးနာမည်နဲ့ထိုင်းမြန်မာနယ်စပ်ကသတင်းများကိုပေးပို့ခဲ့သူဖြစ်ပါတယ်။သူ့ကိုအလွတ်သတင်းတောက်တက်ကြွလှုပ်ရှားသူဖြစ်လူသိများပြီး KKO အဖွဲ့မှကော DKBA အဖွဲ့မှကောပါဝင်ခြင်းမရှိကြောင်းတက်ဆိုင်ရာအဖွဲ့စည်းကကောမိသားစုကပါညှင်းဆိုထားပါတယ်ရှင်
။မအေးမတင်ပြတော့ရပါရှင်။ VOA ကနေအင်္ဂါနေ့မနက်ဖက်သတင်းတွေဆက်လက်တင်ပြပေးနေပါရယ်။တစ်ဆက်တည်းကချင်သတင်းဖက်ဆက်ရအောင်ပါ။ပြီးခဲ့တဲ့လနောက်ဆုံးပတ်လောက်ကနေစတင်ပြီးစစ်ရေးတင်းမာနေခဲ့တဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်အောင်ပါလီကျေးရွာဘက်မှာအခုခါမှာတော့အစိုးရစစ်တပ်တွေပြန်လည်ရုတ်သိမ်းသွားတာတွေရှိတာကြောင့်အခြေအနေဟာအရင်လိုပြန်လည်တည်ငြိမ်လာပြီလို့ဖြစ်ပါရယ်။အရင်ကနေရက်ဆွန့်ခွာပြီးထွက်ပြေးဖို့ပြင်ဆင်ခဲ့တဲ့အောင်မာလီကျေးရွာမှာအခုဆိုရင်ကျောင်းတွေဈေးတွေပြန်ဖွင့်နေပြီလို့ဒေသခံတွေကပြောပါရယ်။တင်းအပြည့်အစုံကို VOA မြန်မာပိုင်းတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လဒုတိယပတ်ကအစိုးရရဲ့တပ်မ66ကဖားကန်ဒေသကအောင်ပါလီရွာမှာအခြေစိုက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တရင်6စခန်းကိုရုတ်သိမ်းဖို့တောင်းဆိုခဲ့ရကနှစ်ဖက်တပ်တွေအကြားမှာစီရင်တင်မာတာတွေစတင်ခဲ့တာပါ KIA ကတပ်ရုတ်သိမ်းဖို့လက်မှတ်ခံခဲ့တဲ့နောက်အစိုးရဘက်ကတပ်အင်အားတွေထပ်မံဖြည့်တင်းခဲ့လို့ဒေသခံတွေဟာတိုက်ပွဲဖြစ်ပွားမှာကိုစိုးရင်ပြီးအောင်ပါလီရွာကနေတင်းရှောင်ဖို့အထိပြင်ဆင်ခဲ့ကြပါတယ်အခုအခါမှာတော့အစိုးရတပ်ဖက်ကဖြည့်တင်းထားတဲ့တပ်အင်အားကိုတဝက်လောက်အထိရှော့ချလာတယ်လို့ KIA တရင်6ကအရာရှိတဦးကပြောပါတယ
်။ချိုးတွေကတော့ဟိုစင်းသွားကြပြီ။ဒါပေမဲ့လည်းလက်ရှိလည်းဟိုရှိပါသေးတယ်ဟိုသဘောကတိုင်ရင်တင်းလူတရာလောက်တက်လာပြီဆိုရင်တဝက်လောက်ကတော့စင်းသွားကြပြီ။တဝက်လောက်ကတော့ဆက်လက်ပြီးမှအဲနေရာယူထားတော့ပဲရှိပါတယ်ခင်ဗျာ။လောလောဆယ်ကပုံရင်းရှိတာပေါ့။အခုကရင်အခြေအနေထက်တော့ညာနေပါတယ်။
အရင်ကအောင်ပါလီရွာနဲ့ဥရုချောင်းချထားတဲ့ကန်စီရွာမှာအစိုးရစစ်တပ်ဘက်ကတိုင်ရင်တည်ရင်သာရှိခဲ့တာဖြစ်ပါတယ်။အောင်ပါလီရွာကဒေသခံရွာသူအမျိုးသမီးတယောက်ကတော့လက်ရှိအခြေအနေဟာအရင်လိုပြန်လဲတည်ငြိမ်လာပြီလို့ပြောပါတယ်။အ
ေးအခုကလူလက်လက်သွားလို့ရတယ်အခုကအမတ်ပေါ်ဒီမာဒီနေနေတာရှိတယ်။ခီးသွားစင်ကရရလေအမျိုးစင်က
เอ้นูกูรู้ไปบ่จะชิงเกเนี่ยนูก็เอ้จ้องกับจันพุ่นดีเสียสันดีกันนูกูรู้ว่าจันพุ่นดีเลย
အခြားဒေသခံတယောက်ကလည်းကျောက်တူးဖော်ရေးလုပ်ငန်းတွေပြန်ဆနေပြီဖြစ်ကြောင်းအခုလိုပြောပါတယ
်ကျောင်းကတော့ဒီနေ့ဆိုတော့သုံးရက်ရှိရင်ပြန်ဖွင့်တယ်အဲကျောက်တူးတဲ့လူတော့အခုကပြင်းပြင်းပြင်းထန်တဲ့ဟာအလုပ်ပြန်ရှင်းကြတာ
ကချင်ပြည်နယ်အတွင်းမှာအခုလိုစီရေးကျင်းမာတာတွေရော့ကျလာတာကတော့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးဆွေးနွေးနေစဉ်ကာလမှာတိုက်ပွဲတွေထပ်မဖြစ်ဖို့KIA ကအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုတင်ပြဆွေးနွေးခဲ့တာကြောင့်လို့လဲသုံးသပ်တာတွေရှိပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်တွေအကြားငြိမ်းချမ်းရေးဆွေးနွေးပွဲဟာတောင်မတီရေမကျဖြစ်ခဲ့ပြီးတဲ့နောက်ရှမ်းနဲ့ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စီရေးတင်းမာတာတွေလည်းဖြစ်ခဲ့ပါတယ်။လောလောဆယ်မှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတပြည်လုံးပြစ်ခတ်ရက်စဲရေးဆက်လက်ဆွေးနွေးဖို့အတွက်မြန်မာငြိမ်းချမ်းရေးစင်တာကကိုယ်စားလှယ်ဖွဲ့ဟာထိုင်းနိုင်ငံကိုတွားရောက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေနဲ့ဆွေးနွေးနေပါတယ်
။ကချင်ပြည်နယ်ကအခြေအနေအသေးစိတ်ကိုကိုမိုးစောကစူးစီးတင်ပြသွားတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။ခုတော့နိုင်ငံတကာသတင်းဖက်အလဲပေးရအောင်ပါ။အမေရိကန်ပြည်ထောင်စုမှာဒီကနေ့အင်္ဂါနေ့မှာကျင်းပနေတဲ့လွှတ်တော်ကြားကာလသက်တမ်းတဝက်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကသူတို့ကိုမဲပေးထောက်ခံဖို့မဲဆန္ဒရှင်တွေနောက်ဆုံးအချိန်ထိတွေ့ဆုံစည်းရုံးနေခဲ့ကြပါရယ်။ဒီရွေးကောက်ပွဲရလကသမ္မတအိုဘားမားရဲ့ကြာနေတဲ့သက်တမ်းနှစ်နှစ်အတွင်းလွှတ်တော်နေရာစလုံးကိုဘယ်ပါတီကလွန်မမလဲဆိုတာအဖြေထွက်မဲ့ရွေးကောက်ပွဲဖြစ်ပါရယ်။နောက်ဆုံးထွက်လာတဲ့လူထုစစ်တမ်းတွေအရာတော့ Republican Party ဘက်ကအလေးသာနေတဲ့အကြောင်း VOA သတင်းထောက် Michael Bowman သတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးကတင်ပြပေးပါလိမ့်မယ်ရှင
်။လွှတ်တော်ဂျာကာလာရွေးကောက်ပွဲမတိုင်ခင်နောက်ဆုံးအရေးကြီးတဲ့အချိန်ကိုယ်စားလှယ်လောင်းတွေအနေနဲ့ဘယ်သူဘယ်ဝါကိုမဲပေးမဲလို့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုထိတွေ့စည်းရုံနိုင်အောင်ကျူပန်းရတဲ့အချိန်လေးဖြစ်ပါလေ
။လူတိုင်းကိုသူတို့မှရွေးကောက်ပွဲကတဆင့်ပြောင်းလဲသွားအောင်လုပ်နိုင်တဲ့စွမ်းအားရှိတယ်ဆိုတာကိုသတိပေးနှိုးဆော်နေရတာပါ။မဲထွက်ပြီးဖို့ကျမတို့တိုက်တွန်းနေရတာပါ
။ဒီမိုကရက်ရောရီပဘလစ်ကန်ရောပါတီနှစ်စလုံးကထင်ရှားလူသိများတဲ့သူတွေရဲ့အားကိုယူပြီးမဲဆွယ်စည်းရုံးခဲ့ကြတာပါ။သမ္မတအိုဘားမားကရောဒီမိုကရက်ပါတီတွေရဲ့မဲဆွယ်ပွဲတော်တော်များများမှာမတွေ့ရသလောက်ပါပဲ။သူ့အပေါ်လူတွေရဲ့ထောက်ခံမှုကြားဆင်းနေတဲ့အချိန်မျိုးလဲဒီမိုကရက်ကိုယ်စားလှယ်လောင်းတွေကသမ္မတနဲ့ပူတွဲပြီးတော့မဲဆွယ်တာမျိုးကိုရှောင်ကြတာပါဒါတော်မှပဲပြီးခဲ့တဲ့သတင်းပတ်အတွင်းမီချီဂန်ပြည်နယ်ကမဲဆွယ်ပွဲတစ်ခုမှာသမ္မတအိုဘားမားကိုယ်တိုင်အခုလိုပြောခဲ့ပါသေးတယ
် I want to tell you why you need to vote
ခင်ဗျားတို့ဘာလို့မဲပေးဖို့လိုတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်ဒီတိုင်းပြည်ဟာကျွန်တော်တို့ဘဝမှာအဆိုးဆုံးရင်ဆိုင်ခဲ့ရတဲ့စီးပွားရေးအကျပ်တဲကြီးကနေလွန်မြောက်ပြီးအမှန်တကယ်တိုးတက်မှုတွေရလာခဲ့ပါတယ်ပြီးခဲ့တဲ့လင်းနေခွဲအတွင်းအမေရိကန်စီးပွားရေးလုပ်ငန်းတွေကလူဆယ်လမ်းကျော်ကိုအလုပ်ကိုင်တွေဖန်တီးပေးခဲ့တယ်။ပြီးခဲ့တဲ့6လအတွင်းမှာကျွန်တော်တို့စီးပွားရေးဟာ10နှစ်အတွင်းအမြင့်ဆုံးအချိန်နဲ့တိုးတက်လာခဲ့ပါတယ်
။ American Enterprise Institute ကနိုင်ငံရေးသုံးသပ်သူတူဖြစ်တဲ့ Norm Austin ကတော့အခုလိုမြင်ပါတယ
်။ Barack Obama finds himself in the same kind of position.
သမ္မတ Obama ဟာပြီးခဲ့တဲ့6နှစ်ကသမ္မတဟောင်း George W. Bush ကြုံခဲ့ရတဲ့အခြေအနေမျိုးဆိုတာသူ့ကိုယ်သူတွေ့နေရတာပါ။သူ့ပါတီကကိုယ်စားလှယ်လောင်းတွေကရန်ပုံငွေရှာပေးစေချင်တာကလွန်သူ့ကိုလက်မခံချင်ကြပါဘူး။သမ္မတနဲ့တွဲပြီးမဲဆွယ်စည်းရုံးတာမျိုးမလုပ်ချင်ကြပါဘူး
။ American All the Door ကတော့ Republican Party ဘက်ကပဲအများစုနေရာနဲ့ထပ်ပြီးလွှမ်းမိုးထားမယ်လို့လူအများကခံမှန်းတွက်ဆပြောင်းလဲထားကြတာပါ။အထက်လွှတ်တော်မှ Republican တွေလွှမ်းမိုးဖို့ဆိုရင်တော့လက်ရှိရှိပြီးသားအမတ်ရေအတွက်တဲ့6နေရာပိုပြီးရောက်လိုပါတယ် Democrat တွေဘက်ကလည်း Republican တွေအသာစီးရနေပြီဆိုတဲ့လူထုစစ်တမ်းတွေမှာရွေးနေဆိုတာကိုသက်သေပြနိုင်ဖို့မဲဆန္ဒရှင်တွေကိုအင်းနဲ့အားနဲ့နှိုးဆော်ပြီးလှုပ်ရှားသွားမယ်အကြောင်းပြောဆိုနေပါတယ်တစ်ချိန်တည်းမှာ Republican တွေဘက်ကလည်းဒီတက်တန်းတဝဲရွေးကောက်ပွဲကသူတို့အောင်ပွဲရမယ်ရွေးကောက်ပွဲလို့ယုံကြည်နေတဲ့အကြောင်းပြောဆိုကြပါတယ်ဘာဖြစ်ဖြစ်ရွေးကောက်ပွဲတွေထုံးစံအရနောက်ဆုံးနေ့ထောက်ခံမဲ့သူတွေတကယ်လားမဲပေးမှပဲအနိုင်ရှုံးကိုဆုံးဖြတ်နိုင်မှာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုက်ဦးတင်ပြသွားတာပါရှင်။ VOA American အသံရဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိလိုင်းတိုမီတာ30နဲ့40 50နဲ့လိုင်းလမီတာ190ရောကနေဆက်ပြီးအတန်လွင့်ပေးနေပါရယ် VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လည်းတည်ရခြင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာက burmese@voa